ဒီနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာရွှေပြောင်းသွားလာသူများနဲ့အထိမ်းအမှတ်ခံနာတွေကိုနေပြည်တော်မြစ်ကြီးနားနဲ့နေမျိုးတချို့မှာကျင်းပကြပါတယ်။နေပြည်တော်မှာကျင်းပတဲ့အခမ်းအနားမှာဒုတိယသမ္မတဦးညံထွန်းကရွှေပြောင်းသွားလာနေထိုင်လုပ်ကိုင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအတွက်အစိုးရအနေနဲ့ထိရောက်တဲ့စီမံဆောင်ရွက်မှုတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်။ပြည်ပမှာသွားရောက်အလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေဟာအာရှနိုင်ငံတွေအပါအဝင်အရှေ့အလယ်ပိုင်းဒေသတွေမှာပါရှိနေတာဖြစ်ပါတယ်။အင်းဒီဇင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမား3သန်းကျော်ရှိပြီးမလေးရှားနိုင်ငံမှာ4သိန်းကျော်စင်ကာပူနိုင်ငံမှာ2သိန်းကျော်ကိုရီးယားနိုင်ငံနဲ့အရှေ့အလယ်ပိုင်း UAE နိုင်ငံတွေမှာ1သိန်းဝန်းကျင်ရှိတယ်လို့သိရပါဗျ။ပြည်ပမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေအပေါ်ထိရောက်တဲ့အကာအကွယ်တွေပေးဖို့လိုအပ်နေကြောင်းထိုင်းနိုင်ငံအခြေဆိုင်ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကဒီနေ့ကြေညာချက်ထုတ်ပြီးတိုက်တွန်းလိုက်ပါတယ်။ဆိုရကရွှေပြောင်းလူသမားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်ပေးတာမျိုးရှိပြီမယ်။ဥပဒေအရအလုပ်သမားတွေမှာအကျိုးခံစား권မရှိသေးဘူးလို့ထိုင်းနိုင်ငံအခြေဆိုင်ရွှေပြောင်းလုပ်သမားအခွင့်အရေးကွန်ရက်ဥက္ကဋ္ဌဦးစိန်ထေးကပြောပါတယ်
။ဒီကတော့တို့လှုပ်ဆောင်တဲ့အခါမှာတိကျခိုင်မာတဲ့မူဝါဒပုံစံမျိုးနဲ့ဒါလှုပ်ရှားလှုပ်ဆောင်တာမျိုးတွေအဲ့မတွေ့ရဘူး။နောက်တစ်ခုကဒီပြဋ္ဌာန်းထားတဲ့ဥပဒေစိုးမိုးကြီးပေါ့နော်။အဲ့ဒါတွေကိုတကယ်ကိုလက်တွေ့ကျကျထိန်းချုပ်ကြံ့တ်တဲ့အာဒီမျိုးတိတ်မရှိဘူး။အခြားဒီအလုပ်သမားအခွင့်အရေးပိုင်းဆိုင်ရာနဲ့ပတ်သက်လို့လည်းအများကြီးကဖြစ်ရှင်းရမယ်လောက်အခါတို့ဘာလို့နဲ့ပတ်သက်တဲ့ဒီအလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေဆိုလို့ရှိရင်ဥပဒေကတော့ရှိတယ်ဒါပေမဲ့အလုပ်သမားကတော့ဒီဥပဒေအကျိုးမခံစားရဘူးပေါ့နော်ဆိုတော့တော်တော်များများကအခွင့်အရေးပေါက်ခံရတယ်ဒီပေါ်မှာအရေးယူဆောင်ရွက်မှုကတော့အားနည်းနေတယ်
ဒီကနေ့မှာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်အဖွဲ့ကဦးဆောင်ပြီးထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသမားတွေကလူသမားအခွင့်အရေးအပြည့်အဝရရှိရေးအတွက်မဟာချိုင်မြို့မှာဒီနေ့မနက်ပိုင်းကဆန္ဒပြတောင်းဆိုခဲ့ကြသလိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရှင်မှလည်းထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသမားတချို့ကဆန္ဒပြခဲ့ကြတယ်လို့သိရပါဗျ။ရွှေပြောင်းလူသမားတွေဟာလူသမားအခွင့်အရေးနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေခံစားနေရပြီးထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာအဆိုးဝါးဆုံးဖြစ်ပေါ်နေတယ်လို့သိရပါဗျ။ရွှေပြောင်းလူသမားတွေဟာဥပဒေအရအကာအကွယ်မရရှိဘဲလူကုန်ကူးခံရတာတွေအာဓမ္မစေခိုင်းခံရတာတွေလောက်ခလာစာချိုးနှိမ်ခံရတာတွေစတဲ့လူသမားအခွင့်အရေးတွေကိုချိုးဖောက်ခံနေရတာဖြစ်ပါတယ်။ရွှေပြောင်းလူသမားတွေရဲ့ပြဿနာကို1998ခုနှစ်ပြည်ပအလုပ်အကိုင်ဆိုင်ရာဥပဒေအရဖြည့်ရှင်းဆောင်ရွက်ပေးတာဖြစ်ပြီးအဲ့ဒီဥပဒေမှာပြည်ပကိုတာဝန်ယူစေလွှတ်တဲ့ပြည်ပအလုပ်အကိုင်အေဂျင်စီတွေကလူသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးရမယ်လို့ပါရှိပါတယ်။လူသမားတွေဟာသူတို့ရဲ့နင့်နာမှုတွေကိုပြည်ပအလုပ်ကန်ရှာဖွေရေးအေဂျင်စီတွေကနေတဆင့်တင်ပြရတာဖြစ်ပြီးအေဂျင်စီတွေကတာဝန်ယူဆောင်ရွက်ပေးတာမျိုးမရှိတာကြောင့်အခုလိုအခွင့်အရေးချိုးဖောက်ခံရတာတွေဖြစ်နေရတာလို့လူသမားအခွင့်အရေးဆောင်ရွက်နေတဲ့ရှေ့နေဦးထေးကပြောပါတယ်
။တာဝန်ယူဆောင်ရွက်ပေးတာကပြည်ပအလုပ်ကန်ရှာဖွေအေဂျင်စီတွေပေါ့နော်အဲ့ဒါတွေကိုဥပဒေအရတာဝန်ပေးတာလေအဲ့ကျအလုပ်သမားတွေကဒီမျိုးဆုံးရုံးတဲ့အခွင့်အရေးနဲ့နာမှုအေဂျင်စီတွေတင်ပြဖို့အေဂျင်စီကမှသက်ဆိုင်ရာရတော့နိုင်ငံတော်အစိုးရနဲ့ဆက်သွယ်ရမယ်ဥပဒေအရအဲ့လိုဖြစ်နေတာဖြစ်နေတော့အခွင့်အရေးဆုံးရုံးတဲ့ကျေပြောင်းလုပ်သမားတွေရဲ့နဲ့လက်ရှိအစိုးရကမှရာခိုင်နေရာအေဂျင်စီတွေဖြစ်နေတယ်။အေဂျင်စီတွေကအလုံးမလုံးပေးတော့ကျွန်တော်အလုံးမအခွင့်အရေးကတည်သေးဦးတွေကအစာဝယ်ပေးနိုင်မှုအားနည်းချက်တွေအဲ့ဒီရလာပါ
အဲ့ဒီအတွက်ရွှေပြောင်းလူသမားဆိုင်ရာတမက္ခတွေကိုမြန်မာနိုင်ငံသားရွှေပြောင်းလူသမားတွေရှိတဲ့နိုင်ငံတိုင်းမှာဖွဲ့စည်းဆောင်ရွက်ဖို့လိုအပ်ပြီးလူသမားတမက္ခတွေကိုဥပဒေမှာထည့်သွင်းအတည်ပြုနိုင်ဖို့လိုအပ်တယ်လို့ပြောကြပါဗျ။လက်ရှိအခြေအနေမှာလည်းရွှေပြောင်းလူသမားရေးကိုလှုပ်ဆောင်ပေးနေတဲ့ဖွဲ့စည်းတွေနဲ့ပါနေပြီးပြည်ပြည်ဆိုင်ရာလူသမားအဖွဲ့ချုပ် ILO ကရွှေပြောင်းလူသမားရေးဆောင်ရွက်ပေးမဲ့ CSO အဖွဲ့စည်းတွေကိုထူထောင်ပေးနိုင်ဖို့ဆောင်ရွက်နေတယ်လို့သိရပါဗျ။ရွှေပြောင်းသွားရောက်အလုပ်လုပ်ကင်သူတွေထဲမှာလူကုန်ကူးခံရသူတွေရှိနေပြီးဒီနှစ်နိုဝင်ဘာလအထိတရုတ်နိုင်ငံကိုလူကုန်ကူးခံရမှုကအမြင့်ဆုံးဖြစ်တယ်လို့သိရပါဗျ။ဒါပြင်အင်္ဂလိပ်နိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကိုလည်းနှစ်စဉ်လူကုန်ကူးခံနေရဆဲဖြစ်ပါတယ်။လူကုန်ကူးခံရမှုတွေထဲမှာအာဓမ္မထိမ်းမြလက်ထက်ခံရတာအလုပ်စီခိုင်းခံရတာနဲ့ပြည်တစားလုပ်ငန်းတွေမှာအလုပ်လုပ်ကင်ခိုင်းတာတွေများတယ်လို့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးအဖွဲ့ကရဲမှူးမင်းနိုင်ကပြောပါတယ်
။တရုတ်ကတော့ဒါခွင့်ဆက်သုံးမှုကတော့ဒါတရုတ်မြန်မာဖြစ်နေရောင်းစားတဲ့အမှုတွေပေါ့နော်။နောက်ထိုင်းမှာက16မှုဖြစ်တယ်ဇန်နဝါရီနဲ့နိုဝင်ဘာချီတို့တို့ဒီမလေးရှားမှာ17မှုဖြစ်တယ်နော်ပြည်တွင်းမှာ18မှုပေါ့နော်ဘောင်းဆိုလို့ရှိရင်ဒီ17လအတွင်းမှာ120ဖြစ်ထိုင်းမှာဖြစ်တဲ့ဟာဆိုရင်တို့အဲ့ဒါအမှတ်အလုပ်ခိုင်းစေတဲ့အမှုကများတာပေါ့နော်ပြည်တွင်းမှာဆိုလို့ရှိရင်အဲ့ဒါမှတို့ပြည်သာပြည့်တဲ့နော်ပြည်သာပြည့်ပြီးတော့ခေါင်းပုံဖြတ်တဲ့အမှုကများတာပေါ့နော်မလေးရှားလည်းဒီတိုင်းမှာပဲမလေးရှားလည်းဒီအဲ့ဒါမှအလုပ်ခိုင်းစေတဲ့အမှုများတယ်အဲ့ဒီနိုင်ငံတွေကတော့လေထိုင်းတို့မလေးတို့ကအဲ့ဒါမှအလုပ်ခိုင်းစေတဲ့အမှုများတာပေါ့
ဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာရွှေပြောင်းသွားလာသူများနေ့မှာရွှေပြောင်းလူသမားတွေလုံခြုံစိတ်ချစွာရွှေပြောင်းသွားလာနိုင်ရေးအလို့သမားဥပဒေတွေနဲ့အညီခံစား권ရရှိရေးတို့ကိုရွှေပြောင်းလူသမားအရေးဆောင်ရွက်နေသူတွေကတောင်းဆိုကြပါတယ်ရှင်